မန္တလေးတိုင်းပြင်ဦးလွင်မြို့နယ်ထဲမှာရှိတဲ့စစ်တပ်ကတော်ကိုမန္တလေးတိုင်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကဧပြီလ၈ရက်ဒီကနေ့မနေ့၄နာရီမှာရှော့တိုက်ဒုံးတွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့ပါတယ်။တရားခေါ်မှမှရှော့တိုက်ဒုံးနဲ့ပစ်ခတ်ခဲ့တာလို့ကာကွယ်ရေးတပ်ဖွဲ့တွေဘက်ကပြောပါတယ်။စစ်တပ်ကတော်ကိုတိုက်ခိုက်ခဲ့တာနဲ့ပတ်သက်လို့မန္တလေးတိုင်းပကဖတာဝန်ရှိသူတဦးက
ကျွန်တော်တို့ကပေါ့ပြင်းတွေမှာရှိတဲ့စစ်တပ်ကတော်ပြည်စီကြောင်းကိုကျွန်တော်တက်ကတ်ထားပြီးဖြစ်ပါတယ်။ငါးလုံးပြစ်တာမှကျွန်တော်တို့ဒီလုံးထွက်ပါတယ်။တစ်လုံးကတော့အဲ့ဒါဖြစ်သွားပါတယ်။ကျွန်တော်တို့တက်ကတ်ဆရဲ့ကျွန်တော်တို့တင်နန်းရှိပါတယ်။တင်နန်းဘက်ကရှိတဲ့ပြည်ရဲ့အိမ်မှာကျွန်တော်တို့ကီးပိုင်းဒီကြီးတယောက်ရောက်နေတယ်လို့ကျွန်တော်တို့သိရှိထားပါတယ်။ဒါကြောင့်ကျွန်တော်တို့တက်ကတ်ဆရဖြစ်ပါတယ်။သုံးလုံးကတော့ကျွန်တော် DSC ကျောင်းလေးကိုတည့်တည့်ကြပါလေအဆောင်နဲ့ချိပန်တာလေကျွန်တော်ပြီးပါတယ်သူတည့်တည့်ကြတယ်ဆိုတော့ကျွန်တော်တို့ပြောရပါတယ်တလုံးကတော့အဲဒီဆိုတော့ကျွန်တော်ဒီချိကျောင်းရဲ့ဒီဘက်ကကျွန်တော်တို့ညာနန္ဒာဟိုတယ်နားကိုကြပါလေအဲ့ဒါတော့ဖြည်းဖြည်းထိခိုက်မှုတော့မရှိပါဘူ
းစစ်တပ်ကတို့တိုက်ခိုက်ခံရပြီးတဲ့နောက်စစ်တပ်ကတို့ဝင်းနေကိုလူနာတင်ကားတွေဝင်သွားပြီးတေဆုံးထိခိုက်ဒဏ်ရာရတဲ့အခြေအနေကိုမသိရှိရသေးဘူးလို့လဲကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်။ AB 4ရက်နေ့ကလည်းအာနာသိန်းစစ်ကောင်းဆောင်ရုံးဆိုင်နေတဲ့နေပြည်တော်စစ်ရုံးချုပ်နဲ့အေလာလီဒတ်ကိုကာကွယ်ရေးတပ်ဖွဲ့တွေကအဝေးတိုင်းဒရုန်းတွေနဲ့တိုက်ခိုက်ခဲ့ပါသေးတယ်။အခုလိုစစ်တပ်ကတို့ကိုတိုက်ခိုက်မှုနဲ့ပတ်သက်ပြီး BOA ကစစ်ကောင်စီကိုမေးမြန်းရမှာပြန်လည်ဖြေကြားခြင်းမရှိသေးပါဘူး။မန္တလေးတိုင်းမြင်းကြံမြို့ပေါ်ကနေထွက်လာတဲ့စစ်တပ်ကတော့မြို့အရှိဘက်ကကျေးွာတွေကို AB 8ရဲ့မနက်ပိုင်းမှာဝင်ရောက်ပြီးနယ်မြေရှင်းလင်းရေးတွေလုပ်ခဲ့တာလည်းဖြစ်ပါတယ်။နယ်မြေရှင်းလင်းရေးအတွင်ဖယင်းကျေးွာသား2ဦးနဲ့ရတာကျေးွာသား2ဦးကိုတပ်ဖြတ်ခဲ့ပြီးရတာကျေးွာနဲ့တောပုကျေးွာကအိမ်တွေမီးရှို့ခံခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်။ဒီအခြေအနေနဲ့ပတ်သက်လို့မြင်းချံဒေသခံတဦးကအခုလိုပြောပါတယ်
။ဒီပဏ္ဍီကပြန်လာလို့ဆိုတော့ဒါကကြောင့်ဒါရီကိုမောထောက်ပြီးကြာရခရင်းညော်ကလည်းပြောပြပါရောဘက်ကစပါနေတော့သူကတော့ဒီပုံမှန်လမ်းကြောင်းတိုင်းထောက်ပြီးကြာထောက်ပြီးတော့ဟိုဒီခရင်းညော်ရဲ့ရောက်နေတဲ့အင်ဂျီတော်နဲ့ရောက်နေတဲ့စစ်သားကထောက်ပြီးလာမြင်တော့တော့နောက်ကနေလိုက်ပြီးတော့တနေ့လမ်းပြတာအဲ့အဲ့အဲ့ဒါကခရင်းညော်ကဒီစပါနေပြီးပြီးတယ်ပေါ့နော်ဒီ၆ခွဲလောက်ကြာတော့ခရင်းကနေပြီးတော့စပါရွာဝင်ပြီးတော့စပါရွာထဲမှာလည်းအဲ့လိုပဲပြစ်ကတ်ပြီးတော့ဝင်ပြီးတော့ဒါကအေဒီကိုမရှိဘူးလေဒါမဲ့မရှိဘူးလေအဲ့မှာအဒီဇော်ရတုံးနဲ့အဲ့လိုမျိုးဖြစ်ပြီးနေအပြစ်ခံရတယ်အပြစ်ခံရတယ်ဒါသာမမီးလောင်နဲ့အင်ဂျီကတော့နိုင်ချောင်းရင်တော့ပဲရှိတယ်ဒါပေမဲ့အကြိုင်လေးပဲဒီအဲ့မနက်9နာရီကျော်လောက်မှာဒီအဲ့ဒီတော့ပူလောင်နဲ့ဆက်ပြီးတော့ဝင်ပြီးတော့မရှိလာရရှိတယ်အဲ့ဒါကတော့အင်ဂျီတော်များတယ
်အဲ့ဒီခြေရွာတွေအနီးမှာစစ်တပ်နဲ့ကာကွယ်ရေးတပ်ဖွဲ့တွေတိုက်ပွဲဖြစ်တာမရှိဘဲစစ်တပ်ဘက်ကအကြောင်းမဲ့နယ်မြေရှင်းလင်းမီးရှို့ခဲ့တာလို့လဲဒေသခံတွေကပြောပါတယ်လက်ရှိအချိန်မှာတော့အဲ့ဒီခြေရွာတွေကဒေသခံတွေဟာနောက်ထပ်ပြစ်ခတ်လာမှာကိုစိုးရိမ်နေတဲ့အတွက်ဘေးလွရာနေရာတွေမှာထပ်ပြေးတိမ်းရှောင်နေကြရပါတယ်အခုလိုနယ်မြေရှင်းလင်းတာပြစ်ခတ်တာနဲ့ပတ်သက်လို့စစ်ကောင်စီကတစုံတရာထုတ်ပြန်တာမျိုးမရှိသေးပါဘူးခင်ဗျာ